မတူညီတဲ့လူမှုအတိုင်းဝန်းကလူငယ်တွေကိုအတူတူကပေါင်းစည်းရမှာအားကစားဟာအရေးကြီးကြောင်းနဲ့ဆက်လက်ပံ့ပိုးကူညီဖို့ဆန္ဒရှိခဲ့ကြောင်းအမေရိကန်သံတမန်ကြီးစကော့မာစီယာကဒီကနေ့ရန်ကုန်ကျိုက်ဆန်ဝင်းမှာကျင်းပတဲ့မြန်မာလူငယ်တွေအတွက်ဘောလုံးကစားနည်းပညာသင်တန်းမှာပြောဆိုသွားပါတယ်။အိုလံပစ်ချန်ပီယံအားကစားသမဟောင်းတူဦးဖြစ်တဲ့ Tracy Evans ဦးဆောင်တဲ့ Kids Play International အဖွဲ့ကမြန်မာနိုင်ငံကျောင်းသားလူငယ်တွေနဲ့နီးပြစုစုပေါင်း50လောက်ကိုရက်တိုဘောလုံးနည်းပညာသင်တန်းတွေပေးနေတာဖြစ်ပါတယ်။ကိုသိန်းထိုက်ဦးကရန်ကုန်မြို့ကနေသတင်းပေးပို့လာပါတယ်။
သက်9နှစ်နဲ့16နှစ်ကြာလူငယ်တွေကျောင်းသားတွေနီးပြတွေကိုအမေရိကန်တန်ယုံရဲ့ကူညီထောက်ပံ့ပေးမှုနဲ့ KPR Kids Play International အဖွဲ့ကကြီးပူးပြီးတော့ဘောလုံးအားကစားနည်းတွေကိုသင်ကြားပို့ချပေးတာပါ။အားကစားနည်းပညာတွေကိုသင်ကြားပို့ချလာတဲ့ကျောင်းလက်ကျောက်ပြန်လည်လေးစားမှုလူမှုအဖွဲ့အစည်းတွေမှလိုင်လျောညီထွေနေတဲ့နိုင်ငံရေးဒီလိုအကြောင်းအရာတွေကိုဦးစားပေးပြီးတော့ပို့ချပေးတယ်လို့သင်တန်းပို့ချတဲ့သူတွေကပြောပါတယ်။ဒီသင်တန်းကိုကြီးမှုကြီးကြပ်တဲ့ KPR အဖွဲ့ကိုစတင်တည်ထောင်တဲ့သုံးသက်ကွန်းโอลิมปิกแชมเปี้ยนဟောင်းအမေရိကန်ပြည်ထောင်စုက Tracy Evans က VOE ကိုခုလိုပြောပါတယ
် So we are here to do a 3-day coach training around promoting gender equity through sport. So kids
are going to meet our new community ရဲ့ပါဝင်မှုကိုမြင့်တင်ဖို့အတွက်သုံးရက်တာနီးပြတွေကိုသင်တန်းပေးဖို့ကျွန်မဒီလိုလောက်နေတာပါငယ်ငယ်သူတွေကလေးတွေကစားကြတယ်ဆိုတာကမိန်းကလေးယောက်ျားလေးအားလုံးကြားမှာဆက်ဆံရေးပို့ပြီးကောင်းမှုတိုးတက်ဖို့ပါကျမတို့ဒီလိုလာတယ်ဆိုတာကတူမတူထူးချင်တဲ့ကစားသမားတွေကိုလာရှာတာမဟုတ်ပါဘူး။အားကစားနည်းပညာ၊ကျွမ်းကျင်မှုအရင်အတွေးတွေပိုပြီးမြင့်တင်အောင်တက်တက်လည်းမဟုတ်ပါဘူး။အားကစားအနေနဲ့စင်ဘဝအတွက်နေထိုင်မှုတွေလေ့လာသင်စားနိုင်မှုရည်ရွယ်ထားတာပါ။အ
ားကစားတဲ့ဆင်ရင်းနှီးခင်မင်မှုနဲ့မျက်နှာတတရှင်ပြိုင်မှုစတဲ့တံပိုးထားမှုတွေကိုဘဝမှာသုံးချနိုင်အောင်လေ့လာနိုင်အောင်ရည်ရွယ်တဲ့အကြောင်းအိုလံပစ်ချန်ပီယံ Tracy Evans ကပြောဆိုတော့ပါတယ်။ကျောင်းသူကျောင်းသားလူငယ်တွေဘောလုံးကစားနေတဲ့ကျိုက်ကစံကွင်းထဲကိုရောက်လာသူတွေထဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Mercer လည်းပါဝင်ပါတယ်
။ We're really excited about this program. We've got athletes from the United States working here with
အမေရိကန်ပြည်ထောင်စုကအားကစားသမားတွေကိုရန်လာပြီးတော့ဒီနိုင်ငံကမတူညီတဲ့နောက်ခံအသီးသီးအတိုင်းဝိုင်းမျိုးစုံကလာကြတဲ့လူငယ်တွေ၊နီးပြတွေ၊အားကစားသမားတွေနဲ့အတူအခုလိုလက်တွဲလေ့ကျင့်နေတာမြင်ရတော့ကျွန်တော်အနေနဲ့စိတ်လှုပ်ရှားမိပါတယ်။မိဘတန်တန်းပေးတယ်ဆိုတာထက်မတူညီတဲ့နောက်ခံတဲ့အတိုင်းဝန်တွေကရောက်လာကြသူတွေကိုပေါင်းစည်းနိုင်အောင်လက်တွဲအလုပ်လုပ်နိုင်အောင်အခွင့်အလမ်းတစ်ခုပေးလိုက်တာပါအမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ပြီးတော့ကျမတန်းတူညီမျှရေးကိုအားပေးနိုင်ဖို့ဆိုတာလေဒီစီစဉ်ရဲ့အဓိကရည်ရွယ်ချက်ဖြစ်ပါတယ
်တရားကစားစီစဉ်ဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်တင်တန်းပေးလေ့ကျင့်ပေးတာဖြစ်ပါတယ်ဒီတင်တန်းတဲ့ပုံစံတည်းမဟုတ်ရင်တောင်းလူတွေကိုအတူတကွစုံစည်းပေးနိုင်မယ်အလားတူစီစဉ်လေးဆက်ပြီးလုပ်ဆောင်သွားမယ်လို့ဆန်မက်ဂျစ်ကော့မာစီကပြောပါတယ်။ဘောလုံးတင်တန်းမှာထက်တန်းကျောင်းတွေကကျောင်းသူကျောင်းသား30လောက်လဲပါဝင်ပါတယ်။တင်တန်းနီးပြသူဖြစ်တဲ့မခင်ထက်တဲ့နိုင်ငံလဲတင်တန်းအခြေအနေကိုခုလိုပြောပါတယ်
။ခုကပေါ့နော်ဒီဘောလုံးနီးပညာနဲ့အပါအဝင်အခုကဘောလုံးရောဒီလူနေမှုအဆင့်တန်းမှာပေါ့နော်ခုနေထိုင်တဲ့လူမှုပတ်ဝန်းကျင်မှာဘယ်လိုနေထိုင်ရမလဲ၊ကျမတန်းသူညီညာရေးဆိုရဲအကြောင်းအရာရဲ့ပြီးတော့ respect ပေါ့နော်တရားနဲ့တရားတူနဲ့တူလေးစားမှုရှိရမယ်ဆိုတဲ့အကြောင်းအရာကိုရှင်းခံပြီးတော့ဒီဘောလုံးနဲ့ပေါ့နော်တွဲပြီးတော့သိချင်းပို့စင်းစားပါတော့ဟုတ်
ဘောလုံးနီးပြတွေထဲမှာအမေရိကန်ပြည်ထောင်စုကရောက်လာတဲ့ဒေါ်နီမတ်လည်းပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုမှာရှိတဲ့ကလေးငယ်တွေနဲ့မြန်မာကလေးငယ်တွေကြားကွာခြားချက်သတိထားမိတာနဲ့ပတ်သက်လို့ဒေါ်နီကပြောရည်ကိုအခုလိုပြောပါတယ
်။ Our kids at home have opportunities to play soccer every day and they're in a very very structured environment. So it's nice to see kids that come here that maybe play
အမေရိကန်ပြည်ထောင်စုမှာကလေးငယ်တွေကနေ့စဉ်ဘောလုံးကစားဖို့ခွင့်ရရတယ်ဆိုတာကစနစ်တကျလေ့ကျင့်ပေးတဲ့သုံးဝင်းကျင်မှာကစားနိုင်ကြတာပါဒီမှာကနေ့စဉ်ကစားခွင့်ရတယ်ဆိုရင်တော့ပင်လန်းကနေစနစ်တကျလေ့ကျင့်ပေးတဲ့သုံးဝင်းကျင်မျိုးမှာအများအားဖြစ်နိုင်ပါဘူးဒီကကလေးတွေချင်းချင်းကြားပြန်လည်ဆက်ဆက်ပြီးတရင်အချက်လက်ပြေတာတင်ယူတာကကျွန်တော်နဲ့မတူပါဘူးသိကုစိတ်ဝင်စားဖို့ကောင်းပါတယ
်လမ်းပေါ်မှာတကယ်ချင်းတွေနဲ့အတူတူကစားရင်ပြန်လည်တင်ယူကြတဲ့မြန်မာနိုင်ငံကကလေးတွေထဲမှာဘောလုံးထူးချင်တဲ့သူတွေအများကြီးရှိနေတာကိုတွေ့ရတယ်လို့လည်းတော်နီမတ်ဆက်ပြောပါတယ်ဘောလုံးကစားနည်းတွေကိုသင်တန်းအဓိကသင်ကြားပေးနေတဲ့ Kids Play International KPI အဖွဲ့ဟာတောင်အာဖရိကတဲ့ရဝမ်ဒါနိုင်ငံမှာကလေးငယ်တွေကိုနှစ်ပေါက်သင်ကြားပေးတဲ့အစီအစဉ်လေးချမှတ်ကူညီခဲ့တာရှင်းနေရှိပါပြီ။ကမ္ဘောဒီးယားနိုင်ငံမှာလည်းအလားတူအစီအစဉ်လေးချပြီးကလေးငယ်တွေကိုဘောလုံးကစားတဲ့နည်းပညာတွေသင်ကြားပို့ချပေးနေပါတယ်။ KPI အဖွဲ့ရဲ့အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနပညာရေးနဲ့ယဉ်ကျေးမှုဘျူရိုအခါသာဆိုင်ရာတန်တမန်ဌာနကွဲကလည်းကိုကြီးတံပိုးပေးထားပါတယ်ခင်ဗျာ